မြန်မာနိုင်ငံမှာဆက်နာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေနဲ့ CDR အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုတွေကိုစစ်ကောင်စီကဖြိုခွင်းရမှာတော့အသက်ငယ်ရွယ်လွန်းလာတဲ့ကလေးငယ်တွေပါမကျန်ဖမ်းဆီးနေတဲ့အပေါ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Imdrus ကမြန်မာစစ်ကောင်စီကိုဝေဖန်ပြစ်တင်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်ပေးလိုက်တဲ့လူတွေထဲမှာအသက်၅နှစ်လောက်ပဲရှိတဲ့ကလေးငယ်လေးတူပါလာတာကိုကြည့်မယ်ဆိုရင်စစ်စိုးရရဲ့ရက်စက်မှုအတိုင်းဒါကိုတွေ့ရတယ်လို့သူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာရေးသားပါတယ်။မိဘတွေကအဖမ်းမခံပဲရှောင်နေတယ်ဆိုရင်အသက်နှစ်နှစ်လောက်ထိငယ်တဲ့ကလေးလေးတွေကိုဖမ်းဆီးပြီးထောင်ထဲပို့တဲ့လောက်ရက်ကိုချက်ချင်းရက်ပစ်ဖို့လိုတယ်လို့လည်းရေးသားထားပါတယ်။ CDN လုံရှားမှုနဲ့ဆက်နွယ်လို့ဖမ်းဆီးခံရတဲ့ကျန်းမာရေးဝန်ကြီးဌာနကာကွယ်ဆေးထိုးလုပ်ငန်းညွှန်ကြားရေးမှူးဒေါက်တာထထလေးရဲ့အသက်9နှစ်အရွယ်သားဖြစ်သူမောင်အောင်သူခမိန်လင်းကိုလည်းဖမ်းဆီးထိန်းသိမ်းထားတာရက်သတင်းပတ်3ပတ်ရှိလာတဲ့အတွက်သက်ဆိုင်ရာမိသားစုဝင်နေတဲ့ဆွေမျိုးမိတ်ဆွေတိုင်းဝိုင်းတွေကစိုးရိမ်ပူပန်နေကြတယ်လို့မိသားစုနဲ့နှိဆက်သူတွေက VOA ကိုပြောပါရယ်ဒေါက်တာထထလေးနဲ့အတူသူ့မိတ်ဆွေဒေါက်တာအေးအေးငိမ့်နဲ့တမိငယ်မတ်ခိုင်မိမိငိမ့်ဒေါက်တာထထလေးရဲ့ခင်မုံဦးညီညီအောင်နဲ့သားဖြစ်သူအသက်9နှစ်အရွယ်မောင်အောင်သူခမိန်လင်းတို့ဟာဂျွန်လ10ရက်နေ့ကရန်ကုန်မြို့မှာပဲဖမ်းခံခဲ့ရတာပါသူတို့အားလုံးဖမ်းခံထားရတာ21ရက်ကျော်လာပေမဲ့လို့ဘယ်မှာချုံနောင်ထားတယ်လဲဆိုတာကိုတော့ကြံတဲ့မိသားစုဝင်တွေမသိရသေးပါဘူးမြန်မာနိုင်ငံမှာဆက်နာသိမ်းမှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုစစ်ကောင်စီတပ်ဖက်ကပစ်ခတ်နှိမ်နှင်းမှုကြောင့်လူပေါင်း800ကျော်သေဆုံးရတဲ့အထက်မှာတော့အသက်မပြည့်သေးတဲ့ကလေးငယ်က58ဦးထိပါဝင်တယ်လို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးဖွဲ့ကြီးကထုတ်ပြန်ထားပါတယ်။ပစ်ခတ်မှုကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တွေသေဆုံးရတာနဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေကိုဖမ်းဆီးထားတဲ့အပေါ်မှာလည်းကုလသမဂ္ဂအဖွဲ့ကြီးနဲ့လူ့ခွင့်ရေးဖွဲ့ကြီးအသီးသီးကမြန်မာစစ်ကောင်စီကိုဝေဖန်ပစ်တင်မှုတွေရှိပါတယ်။